Mr. Gambari, Tining and I Wingine, Digini Menet Lyle Dreson Yeha, Nai Wakan Jam Yamari, D Dreson Sunimu Abi, Drinau Dre, Migon de Chugu, Mr. Gambariga, Pijage Amaro, Yamana Pasi Suyanine, Alo Bawimbi Didam Yendare, Amuda Pianle Tenye Lungan Singu, Laka Makan Surane Patalu, Agulu Sati, Pio Jabari.
That was the message that the secretary asked me to deliver, among others. We had very good, very frank exchange between myself and my delegation with the senior general.
ကုလသမဂ္ဂအတွင်းမှုချုပ်ကတရင်ပါလိုက်တဲ့အထက်တခြားအချက်တွေအပြင်ဒီအချက်လေးအပါအဝင်ဖြစ်ပါတယ်။သူ့အပါအဝင်ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့နဲ့နာဖာဥက္ကဋ္ဌဗိုလ်ချုပ်မှုကြီးတန်းရွှေနာဖာထိပ်တန်းခေါင်းဆောင်တွေနဲ့အကြားပုံမှန်လင်းလင်းဆွေးနွေးမှုတွေရှိခဲ့ပါတယ်။အရင်ပြောကြားခဲ့သလိုဒီဆွေးနွေးမှုတွေအပေါ်သူ့အနေနဲ့ကျင်းပအားရမိပေမဲ့အခုခီးစဉ်ရဲ့ရလဒ် အကြောင်းကိစ္စတွေကိုအပြုသဘောနဲ့ဘလို့အလေးအနက်ထားဆောင်ရွက်ကြမလဲဆိုတဲ့အပေါ်အများကြီးမူတည်ပါတယ်လို့မစ္စတာကမ်ဘာရီကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်အစိုးရကကြီးမှုတွေရွေးကောက်ပွဲကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းရမှာတော့
No I don't know it's not for me to announce there's the national convention
ရွေးကောက်ပွဲဘရော့ကျင်းပမလဲဆိုတာသူမသိကြောင်းထုတ်ဖော်ပြောကြားပေးဖို့ကလည်းသူတာဝန်မဟုတ်ဘူးလို့ပြောကြားခဲ့တဲ့အပြင်အမျိုးသားညီလာခံကဆက်လက်ကျင်းပနေဆဲဖြစ်ပြီးနောက်ပါစစ်ဆွေးရကလည်းနိုင်ငံရေးလမ်းညွန်အစီအစဉ်ကိုချမှတ်ထားကြောင်းကုလသမဂ္ဂကလက်ခံထားတာကတော့ဒီဆောင်ရွက်မှုတွေအကုန်လုံးမှာအလုံးပါဝင်ပြီးဒီမိုကရေစီနီးလမ်းကျမှသာပုံမူကောင်းမှမှာဖြစ်တယ်လို့ပြောဆိုသွားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ရတဲ့ပတ်သက်ပြီးပြောကြရမှာတော့
She was very alert as I mentioned and she's concerned not just about her own health and welfare but the welfare of
ဒေါအောင်ဆန်းစုကြည်ဟာကောင်းကောင်းမွန်မွန်အနေထားမှရှိပြီးသူဟာသူ့ကျန်းမာရေးနဲ့နေထိုင်ရေးအတွက်ကသာမကမြန်မာပြည်သူတွေအတွက်ပါစိုးရိမ်ပူပန်နေသူဖြစ်ကြောင်းပြောကြားပြီးဒေါက်တာစုကြည်နဲ့သူမရဲ့ NLD ပါတီအနေနဲ့အမျိုးသားပြန်လည်တည်မြဲရေးရေးအတွက်ပုံမကောင်းမွန်တဲ့အခမ်းကဏ္ဍကနေပါဝင်နိုင်လိမ့်မယ်လို့ဒေါက်တာစုကြည်အနေနဲ့ယုံကြည်ထားကြောင်းတွေးဆောင်ဆွေးနွေးမှုကိုလည်းဆက်လက်ထောက်ခံနေကြောင်းတွေးဆောင်ဆွေးနွေးမှုဆိုတဲ့နေရာမှာခိုင်မာတဲ့ရလဒ်တွေကိုဥတီတွေတွေ့ဆုံဆွေးနွေးမှုကိုဆလိုရာဖြစ်ပြီးအရင်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဆောင်ရွက်မှုတွေအခုသူ့ရဲ့ခီးစဉ်နှစ်ခုအပါအဝင်မြန်မာနိုင်ငံအရေးကိစ္စတွေအတွက်ကုလသမဂ္ဂရဲ့ဆောင်ရွက်မှုတွေကိုဒေါအောင်ဆန်းစုကြည်ကကြိုဆိုကြောင်းအဆုံးမှာကုလသမဂ္ဂနဲ့မြန်မာနိုင်ငံအကြားဆောင်ရွက်မှုတွေပုံမူခိုင်မာလာစေဖို့ဒေါအောင်ဆန်းစုကြည်ကမျှော်လင့်ထားကြောင်းလည်းပြောကြားသွားပါတယ်အခုခီးစဉ်အတွင်းတွေ့ရှိချက်တွေနဲ့ပတ်သက်ပြီးဖြေကြားရမှာတော့
The first meeting was diplomatic. It was an opening, but now.
But Mark, you see, ha, Pomo Tanama Nilan Sabi, Nilan Pure and Nitaba, Didiko Maro, a pay you the Bobo Sami, English the Kabunya, Pudin Yada would be in, Sajima Time, so let the ball die, pleasing Annie, Kaimari Jala at Redo, Anna Mine, Sawyer Mubama, Budi Valine, Lu, Pioja Dabari.ဒေါအောင်ဆန်းစုကြည်ကိုအကျယ်ကျုပ်ကနေလွှတ်ပေးဖို့ကိစ္စနဲ့ပတ်သက်လို့ဖြေရှားရမှာတော့ဒီကိစ္စဟာမြန်မာအာဏာပိုင်တွေပေါ်မှာပဲမူတည်မှာဖြစ်ပြီးနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးရေးအတွက်လည်းသူ့အနေနဲ့ပန်ကြားခဲ့တယ်လို့ပြောကြားသွားပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးကိုမြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်ပြီးမေးမြန်းကြရမှာတော့
ခေါင်းတန်ရောင်းလေခာဓိการနဲ့မှာคุยให้เราฟังว่าได้ไปพูดอะไรกับทางพม่านะครับกับทางผู้นำพม่าซึ่งก็เป็นสิ่งที่เราให้ความสนใจเป็นอย่างยิ่งแล้วเราเองก็มีแนวโน้ม
มิสเตอร์กามาริกาที่มาอานาบายนี่เนี่ยတွေ့ဆုံဆွေးနွေးကြတာတွေကိုသူတို့ကိုပြောပြခဲ့ကြအောင်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးကိုထိုင်းနိုင်ငံအနေနဲ့ကူညီပေးဖို့ရှိပေမဲ့မြန်မာနိုင်ငံအရေးကိစ္စတစ်စိတ်တစ်ပိုင်းဟာပြည်တွင်းရေးကိစ္စဖြစ်နေကြအောင်အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတဲ့အတွက်ပြည်တွင်းရေးမဆွတ်ဖက်ရေးမှုပေါ်ဈေးစားနိုင်နိုင်ရတာတွေရှိနေကြအောင်ဒါပေမဲ့မစ္စတာကမ်ဘာရီအနေနဲ့မြန်မာနိုင်ငံအရေးချောင်းဖြေရှင်းပေးနေတာကနေအပြုသဘောဆောင်တဲ့ရလဒ်တွေရလိမ့်မယ်လို့သူအနေနဲ့မျှော်လင့်ထားပါကြောင်းအခုချိန်မှာတော့ဘာကူမှအပြစ်သက်ပြောလို့မရသေးကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးမစ္စတာနျူတီယာကပြောကြားသွားပါတယ်